Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော့ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်2019ခုနှစ် March 12ရက်တင်းကုန်နေတဲ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေကြားရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနာမည်ဖိုင်ပါဒီကနေ့အစီအစဉ်မှုအဖြစ်တာဝန်ယူတင်ဆက်သွားမှာပါရှင်
မင်္ဂလာညနေခင်းပါရှင်ကျွန်မတင်ကီထိုက်ပါနယ်သာလန်နိုင်ငံကတူရကီအစိုးရဝန်ကြီးတဦးကိုပြည်ဝင်ခွင့်ပေးလိုက်ပြီးတဦးကိုနင်းနှင်လိုက်တဲ့နောက်မှာတော့တူရကီဘက်ကအပြင်းထန်ဆုံးတုံ့ပြန်မယ်လို့ပြောဆိုလိုက်ပါတယ်တယ်လီဖုန်းဓာတ်ပြတ်ခွေယူနားထောင်ခဲ့တယ်လို့ပြောဆိုမှုတွေနဲ့ပတ်သက်ပြီးအထောက်အထားတွေပေးဖို့လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကသမ္မတထရန့်ကိုတောင်းဆိုပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီကနေ့ညနေခင်းမှာတင်ဆက်ပေးမယ့်တွင်တွေထဲမှာတော့တိုက်ပွဲတွေပြင်းထန်နေတဲ့လောက်ကင်မျိုးနဲ့ကုန်းချမ်းမျိုးတွေမှာပုံမှန်144ညမထွက်ရအမေကိုချုပ်ပြန်လိုက်ပါတယ
်ပုံမှန်144ညမှာဒီအုပ်စုဖွဲ့ပြီးတော့မှသွားလာနေတာတို့ဥမာဆိုင်နေဖောက်တာတို့ဘာလို့ရှိတတ်လို့လေလုံချိုရေးအနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်ကိုပြစ်အိမ်ပြစ်သွားတဲ့အိမ်တွေအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့မှထုတ်ထားတာပေါ့လက်ရှိတပ်မတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့
ကကုင္ကြီးကယ်ဆယ်ရေးလုပ်ပေးနေတဲ့ကိုနေမျိုးပြောပြသွားတာပါဒီတဲ့င်းပြေဆောင်ရောနိုင်ပိုင်းမှာတင်ဆက်ပေးမှာပါဒါအပြင်တိတ်ပတ်ပညာစိတ်ဝင်စားသူတွေအတွက်ဒိမတ်နိုင်ငံမှာမကြတိခင်ကဖွင့်လှစ်လိုက်တဲ့ပြလိုက်တဲ့အကြောင်းနဲ့နောက်ပိုင်းမှာတော့ကျမရဲ့တဲ့င်းဆောင်ပါတွေကိုနားဆင်ရမှာပါဒီလိုတဲ့င်းဆောင်ပါတွေမတိုင်ခင်မှာတော့အခုအရင်ဆုံးတော့ထိတ်သက်ရောက်တဲ့တွေကိုမှတိုင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါအောင်ရှင
်နယ်သာလန်နိုင်ငံကတူရကီအစိုးရဝန်ကြီးတဦးကိုနိုင်ငံတွင်းဝင်ရောက်ခွင့်ညှင်းပယ်လိုက်ပြီးတခြားတဦးကိုနင်းနှင်လိုက်ပြီးနောက်မှာတော့လက်တင်ခံနိုင်စရာမရှိတဲ့ဒီဆောင်ရွက်ချက်အပေါ်မှာအပြင်းထန်ဆုံးနှိမ့်လန့်နေတဲ့တုံ့ပြန်သွားမယ်လို့တူရကီဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်တူရကီနိုင်ငံကနယ်သာလန်တန်ယုံကိုလည်းတူရကီအာဏာပိုင်တို့ကချိတ်ပိတ်ပါတယ်။ဒီကနေ့တင်းနှင်းကနေနဲ့အစောပိုင်းမှာတော့တူရကီအစိုးရဝန်ကြီးတွေအပေါ်ပြုမှုပုံကိုမကျေနပ်ကြတဲ့တူရကီအစိုးရကိုထောက်ခံသူတွေနဲ့နယ်သာလန်ကမြင်းစီပလိတ်တွေကြားရော်တဒမ်မြို့မှာထိတ်တိုက်တွေ့ခဲ့ကြပါတယ်။အာဏာတိုးချဲ့နိုင်ရေးအတွက်နောက်လာတယ်မှာလူထုဆန္ဒခံယူပွဲကျင်းပနိုင်အောင်ကြိုးစားနေတဲ့တူရကီသမ္မတရစ်စစ်ထေရဲ့အာရဝန်ရဲ့တူရကီအစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဆန္ဒပြသူ2000နီးပါးတို့ကနယ်သာလန်နိုင်ငံရဲ့ဒုတိယအကြီးဆုံးရော်တဒမ်မြို့ကတူရကီကောင်စစ်ဝင်ရုံအပြင်ဘက်မှာစုဝေးခဲ့ကြပြီးနောက်မှာရဲတွေနဲ့ထိတ်တိုက်တွေ့ခဲ့တာဖြစ်ပါတယ်။ညစကောင်ကျော်ချိန်မှာတော့ရဲတွေကတူရကီကောင်စစ်ဝင်ရုံအနီးကဆန္ဒပြသူတွေကိုအင်အားသုံးပြီးစတင်မောင်းထုတ်ခဲ့ပါတယ်။အဓိကရုံးနှိမ်နင်းရေးရဲတွေကလူထုကိုအင်အားသုံးပြီးနောက်ဆုတ်စေခဲ့တာလို့ AFP သတင်းဌာနကဖော်ပြပါတယ်။ဥရောပတော်လားတူရကီရဲ့လူထုဆန္ဒခံယူပွဲလှုပ်ရှားမှုတွေကိုစန့်ကျင်မှုကြီးထွားလာတာကြောင့်မနေ့စနေနေ့ကတူရကီနိုင်ငံခြားရေးဝန်ကြီးမာဖတ်ကာဘူဆိုဂလူကိုနယ်သာလန်နိုင်ငံကပြည်ဝင်ခွင့်တမ်းမြစ်ခဲ့တာဖြစ်ပါတယ်။ဒီဆောင်ရွက်ချက်ကိုတူရကီသမ္မတရစ်စစ်ထေရဲ့အာရဝန်ကပြင်းပြင်းထန်ထန်ရှုတ်ချပြီးတူရကီရဲ့နေတိုမဟာမိတ်နိုင်ငံတနိုင်ငံဖြစ်တဲ့နယ်သာလန်နိုင်ငံကိုနာဇီလက်ကျန်နိုင်ငံတနိုင်ငံလို့ပြောဆိုခဲ့တာဖြစ်ပါတယ်။
ISIS ကြောင့်ထိန်းချုပ်ထားစေဖြစ်တဲ့မိုဆူးမြို့အနောက်ဘက်ချမ်းဒေသကိုသိမ်းပိုက်နိုင်ရေးအတွက်အမေရိကန်ထောက်ခံမှုပေးထားတဲ့အီရတ်တပ်ဖွဲ့တွေကတနင်္ဂနွေဒီကနေ့မှာပိုပြီးထိုးပေါက်တိုက်ခိုက်နေပါတယ်။မိုဆူးမြို့အနောက်ဘက်ချမ်း၃ဘုံ၃ဘုံကျော်ကို IS တွေထိန်းချုပ်ထားစေဖြစ်တယ်လို့အီရတ်စစ်တပ်ရဲ့ဗိုလ်ချုပ်ကြီးမန်အယ်ဆာအဒီကပြင်သစ်သတင်းအေဂျင်စီကိုပြောပါရယ်။လက်နက်ကြီးပေါက်ကွဲတံတွေစက်တိုက်ကြားနေရတယ်လို့အဲ့ဒီမြို့ရဲ့ကောင်းကင်ထံမှလည်းမိဂိုအလုံးအနေနဲ့ပြည်နေပါရယ်။ဖေဖော်ဝါရီ19ရက်ကတည်းကစခဲ့တဲ့မူဆူးမြို့တိုက်ပွဲအတွင်း IS တွေဘက်ကအပြင်းထန်ခုခံကာကွယ်နေပြီးဒီနေရာဟာမြို့ပေါ်ဒေသတွေထဲမှာ IS တွေထိန်းချုပ်ထားတဲ့နောက်ဆုံးဒေသတစ်ခုဖြစ်တယ်လို့အမေရိကန်နဲ့အီရတ်တပ်မှုတွေကပြောပါတယ်။မူဆူးမြို့ထိုးစစ်မှာအီရတ်တပ်တွေကိုအကူအညီပေးနိုင်ဖို့အတွက်အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေကိုအကြံပေးနဲ့နှီးပြအဖြစ်တရားဝင်တပ်ဖြန့်ချထားပါတယ်။ပြီးခဲ့တဲ့အောက်တိုဘာ18ရက်ထိုးစစ်နောက်ပိုင်းအီရတ်တပ်တွေအနေနဲ့မူဆူးမြို့အရှိတ်ဘက်ခြမ်းကိုပြန်လည်သိမ်းယူနိုင်ခဲ့ပါလေ
။အမေရိကန်သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်းထရန့်တာဝါကတယ်လီဖုန်းတွေကိုဂျက်ပြတ်ခိုးယူနားထောင်ခဲ့တဲ့ဆိုတဲ့သက်တည်အထောက်အထားတွေကိုမနေ့ပြန်တင်းနှင်းလာနေမှာထုတ်ပေးဖို့သမ္မတဒွန်နယ်ထရန့်ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုလိုက်ပါတယ်။သမ္မတဟောင်းဘရက်ကိုဘားမာကထရန့်တာဝါကဖုန်းတွေကိုဂျက်ပြတ်ခိုးယူနားထောင်ခဲ့တယ်လို့သမ္မတထရန့်ကပြီးခဲ့တဲ့သတင်းပတ်တုန်းက Twitter မှာရေးသားခဲ့ပေမယ့်အထောက်အထားတွေကိုတော့မပြခဲ့ပါဘူး။လွှတ်တော်ထောက်လှမ်းရေးကော်မတီအကြီးအကဲကယ်လီဖိုးနီးယားပြည်နယ် Republican အောက်လွှတ်တော်အမတ် David Ninun နောက်ကော်မတီဝင်ကယ်လီဖိုးနီးယားပြည်နယ် Democrat အောက်လွှတ်တော်အမတ် Adam Schiff တို့ကသမ္မတထရန့်ပြောဆိုထားတဲ့တယ်လီဖုန်းဂျက်ပြတ်ခိုးယူနားထောင်ခဲ့ပါတယ်ဆိုတဲ့အထောက်အထားတွေကိုတောင်းခံထားတဲ့စာကိုသမ္မတထံပေးပို့ထားတာဖြစ်ပါတယ်။သ တမရဟောင်းဥပမာရဲ့ပြောခွင့်ရကတော့တမရထရန့်ရဲ့ပြောဆိုချက်တွေဟာမှားယွင်းတယ်လို့ပြောဆိုထားတာပါတမရထရန့်ဘက်ကလည်းတယ်လီဖုန်းကြက်ပြက်ခူးယူနှာထောင်ခဲ့တယ်ဆိုပြီး Twitter မှာရေးသားခဲ့ပြီးနောက်ပိုင်းဒီကိစ္စနဲ့ပတ်သက်ပြီးဘာမှချက်မှပြောဆိုခြင်းမရှိပါဘူးအမေရိကန်ရဲ့ဥပဒေအရတမရတဝက်အနေနဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့တယ်လီဖုန်းကိုကြက်ပြက်ခူးယူနှာထောင်မှုညွှန်ကြားလို့မရပါဘူးတမရအနေနဲ့ဒုလိုလှုပ်ဆောင်မယ်ဆိုရင်လေနိုင်ငံသားတဦးရဲ့တယ်လီဖုန်းကိုဘာကြောင့်စောင့်ကြည့်ဖို့လိုအပ်တယ်လဲဆိုတော့ကျိုးချောင်းခိုင်လုံတဲ့အကြောင်းပြချက်ပြဖို့လိုအပ်မှာဖြစ်ပြီးဒီကိစ္စကိုပြည်ထောင်စုတရားသူကြီးတဦးကအတည်ပြုပေးရမှာလည်းဖြစ်ပါတယ
်ပြီးခဲ့တဲ့တောက်ကြနေညကကျိုးဖို့အိမ်နဲ့အမျိုးသားတဦးဟာဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့တမရအင်ဗျူတော်ဝင်းနေဝင်ဖို့ချန်စီယုကိုကြော်တက်ပြီးသိမကြခင်မှာပဲသူ့ကိုဖမ်းမိသွားပါတယ်အထူးလုံညုံရေးတပ်ဖွဲ့ကသူ့ကိုအလွယ်တကူဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီခိုးဝင်တဲ့သူဟာကယ်လီဖိုးနီးယားပြည်နယ်မဲလ်ပီတက်စ်မြို့ကအသက်26နှစ်အရွယ်ဂျိုနာသန်ထရန်ဖြစ်ကြောင်းစနေနေ့ကအတည်ပြုနိုင်ခဲ့ပါတယ်ခိုးဝင်တဲ့လူငယ်ဟာစိတ်မနှံ့သူဖြစ်ပြီးရာဇဝမှုနောက်ကြောင်းကင်းရှင်းသူဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်ဂျိုနာသန်ထရန့်ရဲ့ကြောဘိုအိတ်ကိုအင်ဗျူရောမျက်ခင်းမြင်မှာရှာဖွေစစ်ဆေးကြည့်ရမှာအန်ရရှိစေနိုင်တဲ့ပစ္စည်းနဲ့စိုးရိမ်စရာကောင်းတဲ့အရာဝတ္ထုတွေမတွေ့ရဘူးလို့အင်ဗျူရောလုံညုံရေးအဖွဲ့ရဲ့ပြောခွင့်ရမာတင်မူဟိုလန်ကစနေနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒါပေမဲ့ထရန်ရဲ့ကြောဘိုအိတ်ထဲမှာနိုင်ငံဦးလက်မှတ်နဲ့ငရုတ်ရည်မှုတ်ဆေးဘူးနှစ်ဘူးပါလာတာလို့ပြောပါတယ်သူဟာသမရရဲ့မိတ်ဆွေဖြစ်ကြောင်းသမရနဲ့တွေ့ဖို့ချင်းဆိုထားပြီးဖြစ်ကြောင်းနဲ့အင်ဗျူရောချန်စီယုကိုခုံကျော်ပြီးဝင်လာခဲ့ခြင်းဖြစ်ကြောင်းလုံညုံရေးအရာရှိတွေကိုထရန်ဒီဂျိုနာသန်ထရန့်ကပြောခဲ့တယ်လို့ဆိုပါတယ်အခင်းဖြစ်ပွားချိန်မှာသမ္မတဒေါ်နယ်ထရန့်ဟာအင်ဗျူရောမှာရှိနေပါတယ
်ဗီအိုအေကအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683လိုင်းဒိုမီတာ19 kHz 15565လိုက်ဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့တင်းငွေနေညက်နေကင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ရှင်မြန်မာနဲ့နေဆိုင်အိန္ဒိယနိုင်ငံမဏီပူပြည်နယ်တဲကကြေးပါတစ်ခုကိုမြန်မာတပ်မတော်ကကျူးကျော်ဝင်ရောက်ခဲ့တယ်လို့ဒေသခံတွေကဆွတ်ဆွဲပြောဆိုကြပြီးအိန္ဒိယအစိုးရကအကာအကွယ်ပေးဖို့တောင်းဆိုကြပါတယ်မြန်မာစစ်တပ်ကပြီးခဲ့တဲ့မတ်လ14ရက်နေ့ကမဏီပူပြည်နယ်တန်ဂိုပိုးကဟိုလဖိုင်ရွာတဲကိုဝင်ရောက်ခဲ့ပြီးလွှတ်ဆက်တစ်ခုကိုမီးရှို့ပြီးစစ်ပစ္စည်းတွေအလုံးကိုယူဆောင်သွားတယ်လို့ဒေသခံတွေပြောဆိုကြတာကိုကိုကာပြည် Writers သတင်းကရေးသားပါတယ်မြန်မာစစ်တပ်တွေဝင်ရောက်ခဲ့တယ်လို့ပြောဆိုပြီးလုံခြုံရေးတပ်ဖွဲ့တွေချထားပေးဖို့ကိုလည်းရွာတွေကဒေသခံတွေပြီးခဲ့တဲ့တောက်ကြနေ့ကဆန္ဒပြခဲ့ပါတယ်နေဆက်ဒေသမှာနေထိုင်သူတွေအနှောက်အယှက်ကင်းကင်းနဲ့လုံခြုံငြိမ်းချမ်းစွာနေထိုင်ရေးအတွက်အိန္ဒိယအာဏာပိုင်တွေဘက်ကဆောင်ရွက်ပေးဖို့ရွာရဲ့အကြီးအကဲကလည်းတောင်းဆိုပါတယ်
We want peace living in India, but we are now at all not safe. We are afraid of this Burmese army.
ကျွန်တော်တို့ကအိန္ဒိယနိုင်ငံတွင်ငြိမ်းချမ်းစွာနေလိုပါတယ်။ဒါပေမဲ့ကျွန်တော်တို့မှာလုံခြုံမှုမရှိပါဘူး။ကျွန်တော်တို့မြန်မာစစ်တပ်ကိုကြောက်နေရပါတယ်လို့ပြောဆိုသွားတာဖြစ်ပါတယ်။လက်ကွင်းတွေ၊ရေခံတွေ၊စိမ့်လက်နဲ့တောတောင်တွေကြောင့်အိန္ဒိယရဲ့ရတနာလို့တင်စားခေါ်ကြတဲ့မဏီပူပြည်နယ်ကတော့ဆယ်စုနှစ်တင်တဲ့ချီပြီးတိုက်ပွဲလေးတွေဂျိုးစားဖြစ်နေတာပါ။တပုံတွေကမြန်မာဘက်ကိုအကာအကွယ်ပြုနေထိုင်နေကြသလိုမူရင်စေဝါနဲ့လက်နက်တွေနှဲဆက်ကိုဖျက်ပြီးဝင်ရောက်ရလဲဖြစ်တယ်လို့အာဏာပိုင်တို့ကစွပ်စွဲပြောဆိုနေကြတာလည်းဖြစ်ပါတယ်။
နိုင်ငံကြီးကအရေးပါလာတဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရာပရဒက်ရှ်ပြည်နယ်လွှတ်တော်ရွေးကောက်ပွဲမှာဝန်ကြီးချုပ်နရင်ဒရာမိုရီရဲ့အာဏာရ BJP ပါတီကအပြတ်အသတ်အနိုင်ရခဲ့ပြီးဒီအောင်မြင်မှုကအုပ်ချုပ်မှုတက်တန်းတဝက်ရောက်လာပြီးဖြစ်တဲ့ဝန်ကြီးချုပ်မိုဒီအတွက်ကြီးမားတဲ့အင်အားဖြစ်စေခဲ့ပါတယ်။အိန္ဒိယနိုင်ငံရဲ့လူ့ရေးအထူးထက်ဆုံးဒီပြည်နယ်မှာအာဏာရနေတဲ့စမာဂျိုဝါဒီပါတီကိုဒီ BJP ပါတီကဖယ်ရှားလိုက်နိုင်တာဖြစ်ပါတယ်။လက်ရှိကျင်းပနေတဲ့ရွေးကောက်ပွဲအတွင်းပြည်내၅ခုတည်းကအကြီးဆုံးပြည်내မှာအခုလိုအနိုင်ရလိုက်တာဟာ BJP ပါတီအတွက်အကြီးမားဆုံးအောင်ပွဲလည်းဖြစ်ပါတယ်။ Uttar Pradesh ပြည်내ပါတီမဲဆွယ်ပွဲတွေကိုဝန်ကြီးချုပ်မူဒီကိုယ်တိုင်ဦးဆောင်နေတာပါ။ကြီးပွားတိုးတက်စေရေးကတိပေးခဲ့သလိုရူပီးငွေ900တန်နဲ့1000တန်တွေဖြတ်သိမ်းလိုက်တဲ့အငင်းပွားပွဲလုပ်ရက်ကိုလည်းဝန်ကြီးချုပ်ကကာကွယ်ပြောဆိုသွားပါတယ်။ Uttar Pradesh ပြည်내ဂျာဘတ်ရွေးကောက်ပွဲအတွင်းဝန်ကြီးချုပ်မူဒီရဲ့ပါတီကအခုလိုအနိုင်ရလိုက်တာကလာမယ့်2019ခုနှစ်အတွက်အလားအလာကောင်းနေဖြစ်စေပါတယ်။
ရန်ရုကဖြုတ်ချခံထားတဲ့တောင်ကိုရီးယားသမ္မတပတ်ကွန်ဟေဒီကနေ့တနင်္ဂနွေနေ့မှာသမ္မတနန်းတော်ကနေထွက်ခွာမယ်ဆိုတဲ့မှန်ဆချက်နဲ့ရန်နဲ့ချီတဲ့ရဲတွေသတင်းတောက်တင်နဲ့ထောက်ခံသူတွေဆိုးမျိုးတော်ကသူမရဲ့အိမ်အနီးမှာစုဝေးခဲ့ကြပါတယ်။အဂရိလိုက်စားမှုအရှုပ်တော်ဖို့ကြောင့် Mrs. Park ကိုအခြေခံဥပဒေခုံရုံးကပြီးခဲ့တဲ့တောက်ကြနေ့ကရန်ရုကဖယ်ရှားခဲ့တာဖြစ်ပါတယ်။ရန်ရုကဖယ်ရှားခံရပြီးနှစ်ရက်အကြာဒီကနေ့တနင်္ဂနွေနေ့ညနေပိုင်းမှာပတ်ကွန်ဟေနန်းတော်ကနေစွန့်ခွာသွားနိုင်ပါတယ်လို့တောင်ကိုရီးယားသမ္မတနန်းတော်တာဝန်ရှိသူတို့ကပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတရုံးရဲ့စီမင်းစည်းကမ်းအရလို့ပြောဆိုပြီးသမ္မတနန်းတော်ကအရာရှိကအမည်ကိုတော့ထုတ်ဖော်မပြောပါဘူး။ဆိုမျိုးတော့ကပတ်ကွန်ဟေပိုင်အိမ်တဲကိုရုံမြင့်တန်ကြားအဝတ်လျှော်ဆဲအိမ်ယာနဲ့တခြားအိမ်အသုံးဆောင်ပစ္စည်းတွေကိုအလုတ်သမားတွေတည်ယူနေကြတာကိုလည်းတွေ့ခဲ့ရပါတယ်။စီးပွားရေးလုပ်ငန်းကြီးတွေကနေမလျော်ဩစာသုံးပြီးငွေကြေးရယူခဲ့မှုမှာပါဝင်ပတ်သက်မှုနောက်နိုင်ငံရေးရာတွေကိုမိတ်ဆွေရင်းကိုကျူးကန်ဆောင်ရွက်ခံပေးခဲ့မှုတွေအပေါ်တန်တရားနဲ့သမ္မတပတ်ကွန်ဟေကိုရာထူးကဖယ်ရှားဖို့လွှတ်တော်ကဆုံးဖြတ်ခဲ့မှုကိုအခြေခံဥပဒေခုံရုံးကပြီးခဲ့တဲ့တောက်ကြနေ့ကတရားဝင်အတည်ပြုပေးလိုက်တာဖြစ်ပါတယ်
။ဖိလစ်ပိုင်နိုင်ငံမှာလူသေဆုံးမှုများပြားတဲ့တိုက်ပွဲတွေပြင်းထန်လာပြီးနောက်နှစ်ဖက်အပြစ်ရရေးနဲ့ငြင်းငြင်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အစိုးရနဲ့တဘုံတွေကြားသဘောတူညီလိုက်ကြတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။အစိုးရနဲ့တဘုံဒီဘက်ကငင်းငင်းအကျိုးဆောင်နေကြရှေ့လအစောပိုင်းမှာဆွေးနွေးပွဲတွေပြန်ဆနိုင်တယ်လို့ဖိလစ်ပိုင်သမ္မတအကြံပေးကပြောပြီးအပြစ်ရဲ့စည်းရေးဆိုင်ရာလိုက်နာရမယ့်စည်းကမ်းတွေကိုကြေကြေပြန့်ပြန့်ဆွေးနွေးသွားဖို့ရှိတယ်လို့ဆိုပါတယ်။ဒီဆွေးနွေးပွဲတွေဟာနှဝေနိုင်ငံကဥဆောင်ရင်ပြုလုပ်တဲ့ Netherlands နှစ်ရက်ကြာဆွေးနွေးပွဲကနေစတင်လာတာဖြစ်ပါတယ
်။တရင်ကုတိုင်နဲ့နောက်ဆုံးသိရတဲ့မြန်မာနဲ့နိုင်ငံကသတင်းတွေကိုမသိငီထိုင်းနဲ့ကိုညံဝင်းအောင်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဆက်သက်ထုတ်လွှင့်သွားပါမယ်။အခုပထမအဦးဆုံးတော့ကိုကန့်ဘက်ကတိုက်ပွဲသတင်းကိုအရင်ဆုံးတင်ဆက်ပေးချင်ပါတယ်။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသမှာ MNDA ခေါ်ကိုကန့်တပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသတွင်းလုံခြုံရေးစိုးရိမ်ရတဲ့အနေအထားဖြစ်လာတာမို့လောက်ကိုင်းနဲ့ကုန်းကျန်းမြို့တွေမှာပုံမှန်144ညမထွက်ရအမိန့်ကိုထုတ်ပြန်လိုက်ပါတယ်။ဒီတိုက်ပွဲတွေဆက်လက်ပြင်းထန်နေတဲ့အခြေအနေမို့စစ်ပွဲဒုက္ခတွေကလည်းစစ်ပွဲလောက်ရောက်ကိုထွက်ပြေးတိမ်းချောင်နေရဆဲဖြစ်ပါတယ်။ကိုကန့်ဒေတာကစစ်ရေးနောက်ဆုံးအခြေအနေကိုတော့မဆုမုံကတင်ပြပေးမှာပါရှင်
။ဟုတ်ကဲ့ပါ။ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာမြမအစိုးရတပ်နဲ့ကိုကန့်တပ်ဖွဲ့တို့ကြားပြီးခဲ့တဲ့ဇန်နဝါရီလကတည်းကနေစလို့နှစ်ဖက်တိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားခဲ့ရတာကနေလောက်ကင်မြို့ပေါ်အထိတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားဖြစ်ပါတယ်။လောက်ကင်မြို့နယ်အထိလက်နက်ကြီးလက်နက်ငယ်တွေနဲ့တိုက်ခိုက်မှုတွေဖြစ်တဲ့အတွက်ဒေသခံပြည်သူတို့အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေပါထိခိုက်ဒဏ်ရာရသေဆုံးမှုတွေဖြစ်ခဲ့ပါတယ်။ဒီလိုမျိုးတိုက်ပွဲတွေပြင်းထန်လာတဲ့အနေအထားကြောင့်မတ်လ10ရက်နေ့ကနေစလို့လောက်ကင်မြို့နယ်နဲ့ကုန်းကျန်းမြို့နယ်တွေထဲမှာည9နာရီကနေမနေ့6နာရီအထိညမထွက်ရအမိန့်ပုံမှန်144ကိုထုတ်ပြန်လိုက်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးသတင်းထုတ်ပြန်ရေးကော်မတီကသတင်းထုတ်ပြန်ပါတယ်။အခုလိုတိုက်ပွဲတွေကြောင့်တရားဥပဒေစိုးမိုးရေးဒေသရင်းတည်ငြိမ်အေဂျင်စီကိုထိခိုက်လာတဲ့အနေအထားဖြစ်လို့အဲ့ဒီလိုပုံမှန်144ထုတ်ပြန်လိုက်တဲ့လက်ရှိမျိုးရင်းကလုံခြုံရေးအခြေအနေပေါ်မှာဒေသခံတွေကိုကူညီကယ်ဆယ်ပေးနေတဲ့လာရှိုးသတင်းကကိုနေမျိုးကအခုလိုပြောပြပါတယ
်။ပုံမှန်144မှာညမထွက်ရဆိုတော့ညမှာဒီအုပ်စုဖွဲ့ပြီးတော့မှသွားလာနေတာတို့မဆိုင်နေဖောက်တာတို့ပါလို့ရှိတတ်လို့လေလုံချိုရေးအနေနဲ့မြို့အနေနဲ့လည်းစိတ်ချရအောင်အိုးပြအိမ်ပြသွားတဲ့အိမ်တွေအနေနဲ့လည်းစိတ်ချရအောင်ဆိုပြီးတော့မှထုတ်ထားတာပေါ့ထုတ်ထားတော့မြို့ပေါ်မှာလူကမရှိတလို့ဖြစ်သွားတဲ့အတွက်ထွက်တဲ့လူတော်တော်များများကတော့ဘယ်လိုခေါ်မလဲအဖြတ်မောက်လုပ်ငန်းတွေလုပ်မဲ့လူလောက်ပဲထွက်မှာမှာစာမန်လူကတော့ဒီလိုအခြေအနေဆိုးနေတဲ့အချိန်မှာဘယ်သူမှတော့မထွက်ကြဘူးဗျထုတ်တဲ့နယ်လို့ထင်ပါတယ်ကျွန်တော်အနေနဲ့ကတော့လက်ရှိတမတော်နဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ကလုံခြုံရေးတာဝန်ယူထားတယ
်။အခုလက်ရှိမှာတော့လောက်ကိုင်းမြို့အနီးပွင့်ကျင်တဲ့နေဆက်တလျှောက်မှာတိုက်ပွဲတွေကပြင်းထန်နေဆဲဖြစ်တာမို့ဘေးလွတ်ရာကိုထွက်ပြေးလာနေရတဲ့စစ်ပြေးဒုက္ခသည်တွေကလည်းယာယီခိုလုံရေးစခန်းကြီးရှိရာကိုနေစဉ်လိုလိုလာရောက်နေကြတော့မယ်လို့လက်ရှိအခြေအနေကိုကိုနေမျိုးကရှင်းပြပါတယ
်။တိုက်ပွဲကတော့ဆက်ဖြစ်နေတော့မယ်ဗျလုံခြုံရေးကတော့စိတ်မချရအောင်စိတ်မချရတော့အဲမြို့မှာနေတဲ့မြို့ခံဒေသခံတွေအားလုံးကလည်းတော်တော်များများပေါ့စစ်ဆရာခိုင်နှုံးလောက်ကတော့တချို့လည်းပြုတ်ပြီးပဲထွက်ပြေးပေါ့တချို့လည်းမြန်မာပြည်တဲမှာရှိတဲ့ကျွန်တော်လာရှိုးကုတ်ခိုင်မူဆယ်မန္တလေးရန်ကုန်ပေါ့အဲမှာရှိတဲ့အမျိုးဆွေတွေစီကိုသွားပြီးတော့မှနေကြတာပေါ့ရှောင်ပြီးတော့ရောက်လာသေးတယ်မှနေ့တိုင်းတော့ဝင်နေတယ်ခင်ဗျနေ့တိုင်းတော့၄900လောက်တော့ပုံမှန်တော့ဝင်နေတယ်ဒီနေ့လည်းကျွန်တော်တို့ပို့လိုက်တာမှစုစမ်းကြောင်းကနေ မန္တလေးကိုအယောက်400ကျော်တယ်ဗ
ျတရုတ်မြန်မာနယ်စပ်ကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာတိုက်ပွဲတွေဖြစ်လာတာကြောင့်ကြံခုတ်လုပ်ငန်းအပါအဝင်နယ်စပ်ကုံသွဲစီးပွားရေးလုပ်ငန်းတွေမှာလာရောက်အလုပ်လုပ်ကင်နေရတဲ့ရွှေပြောင်းအလုပ်သမားတွေကိုကလေးငယ်လေးတွေကနေအစမိသားစုလိုက်အထိကူညီကယ်ဆယ်ပေးနေရတဲ့အနေအထားကိုလည်းလာရှိုးမျိုးကကိုတန့်စင်လိုင်းကရှင်းပြပါတယ်
အစူတွေလောက်ကင်ပေါ့လောက်ကင်မှာခြံခုတ်တဲ့လုပ်သားတွေခေါ်တာပေါ့နော်ဟိုရှေ့တောင်းလုပ်သားပဲခေါ်ရမလားတော့မသိတော့ဘူးအဲ့ဒီလူတွေကိုပဲကျွန်တော်တို့ကအဓိကဦးစားပေးပြီးလုပ်ပေးရတာကလေးတွေနဲ့မိန်းမတွေလည်းအများကြီးပဲလို့အဲ့ဒီခြံခုတ်တဲ့ထဲမှာလဲတို့မိသားစုတွေပေါ့ကျွန်တော်တို့ဟိုတနေ့ကတော့ခေါ်ထုတ်လာပေးတယ်ဒီမှာဟိုဖုန်ကြီးကျောင်းထဲမှာကျွန်တော်တို့ကဟိုစခန်းဖွင့်ထားတာပေါ့နော်ဖြစ်ဆောင်စခန်းတစ်ခုဖွင့်ထားတယ်အဲ့ဒီထဲမှာ
ကိုကန်ဒေသတွေကနေမြမပြည်ဘက်ချမ်းဘေးလွတ်ရာကိုထွက်ပြေးသူတွေရှိတယ်လို့တရုတ်နိုင်ငံဘက်ချမ်းနယ်စပ်ဘက်ကိုတင်းချောင်သူတွေလည်းရှိနေတာမို့သူတို့အတွက်ဘေးအန္တရာယ်လုံခြုံရေးနဲ့လိုအပ်တဲ့စားနပ်ရိက္ခာအဝတ်အစားဆေးဝါးစတာတွေကိုဒေသခံရမီရဖာတွေအစိုးရတာဝန်ရှိသူတွေကြက်ချင်းဤအတင်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့နေရာချထားရေးဌာနနဲ့အရက်ဖက်အဖွဲ့အစည်းတွေကဝိုင်းကူညီပေးနေကြတယ်လို့ကူညီကယ်ဆယ်ပေးနေသူကိုနေမျိုးကရှင်းပြပါတယ
်အခုလောက်ကိုင်းစေယုံထဲမှာယာယီတို့ကလည်းစကန်ဖွင့်ထားတယ်အဲ့ကိုတော့ရောက်အောင်တွားပါအဲ့ကိုမတွားနိုင်ကျမ်းမှာရှိတဲ့လူတွေကချင်းရွှေဟော်ကိုလမ်းလျှောက်လာပါရောက်အောင်သွားပါအဲ့လိုရောက်အောင်သွားလို့ရှိရင်အဲ့မှာရှိတဲ့ကြံကားတွေနဲ့12ဘိန်း22ဘိန်းကားတွေနဲ့အဲ့အဖွဲ့တွေကဒေတာပထိုးရေးအဖွဲ့တွေပေါ့အလုံးပူးပေါင်းပြီးတော့မှကျွန်တော်လာရှိုးမတ်စုစစ်ပေးဆောင်ဒုက္ခတဲ့စခန်းကိုပို့ဆောင်ပေးပါတယ်မတ်စုရောက်လာလို့ရှိရင်တော့ဟိုစားဖို့တောက်ဖို့နေဖို့ထိုင်ဖို့တွေအားလုံးစီစဉ်ပေးတယ်သူတို့တွေကိုလည်းပြန်ဖို့ကားတွေစီစဉ်ပေးတယ်ဗျ
လောလောဆယ်မှာတော့ပုံမှန်144ထုတ်ပြန်ထားတဲ့ကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထဲမှာတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစစ်ရေးကတင်းမာနေဆဲဖြစ်လို့လက်တလုံးမှာတော့မြမအစိုးရတပ်နဲ့ရဲတွေဘက်ကလုံခြုံရေးတာဝန်ယူထားတဲ့အနေအထားဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ဒေသတည်ငြိမ်ရေးနဲ့ငြိမ်းချမ်းရေးရစေဖို့နှစ်နိုင်ငံနယ်စပ်ဒေသမှာတိုက်ခိုက်နေတဲ့အဖွဲ့တွေအားလုံးထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ကြဖို့နဲ့လက်နက်ကင်တိုက်ခိုက်မှုတွေချက်ချင်းရပ်ဆဲကြဖို့အိန္ဒိယတရုတ်အစိုးရဘက်ကလည်းပြီးခဲ့တဲ့ကြာသပတေးနေ့ကသတင်းစာရှင်းလင်းပွဲမှာတောင်းဆိုထားပါတယ်ရှင
်မဆုမွန်တင်ဆက်သွားတာဖြစ်ပါတယ်ရှင်အခုလို့ကိုကန့်တိုက်ပွဲနောက်ဆုံးရသတင်းအပြီးမှာတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်ဒိမန်နိုင်ငံမှာမကြာသေးခင်ကဖွင့်လှစ်တဲ့ပြရိုက်တစ်ကတိတ်ပတ်ပညာစိတ်ဝင်စားသူတွေကိုတိုင်ဆန်းသက်နိုင်အောင်ထူးထူးခြားခြားစီစဉ်ထားပါတယ်ဒိမန်နိုင်ငံမှာမျိုးဆက်တစ်တိတ်ပတ်ပညာရှင်တွေတီထွင်ဖန်တီးသူတွေကိုမွေးဖွားနိုင်ဖို့အတွက်ရည်ရွယ်ပြီးတော့ဒေါ်လာ126တန်းလောက်တန်ဖိုးရှိတဲ့ဒိမန်ငွေခရိုနာတန်း880အကုန်ကျခံပြီးတော့ကိုဘွန်ဟေကန်မြို့တော်အနီးမှာဖွင့်လှစ်လိုက်တာဖြစ်ပါတယ်ဒိမန်နိုင်ငံကတိတ်ပတ်ပြရိုက်အကြောင်း AP သတင်းဆောင်ပါအခြေခံပြီးတော့ကိုအောင်လင်ဦးကတင်ပြပေးပါပါရှင်
။ကိုပင်ဟေဂင်မြို့တော်မြောက်ဖက်9မိုင်လောက်ခွာမှာဆောက်လုပ်ထားတဲ့သိပ်ပံပြတိုင်းမှာတော့ Trinature Slide Show တွေမှန်ပြီးတွေစာသားမျိုးတွေကိုတွေ့ရမှာမဟုတ်ပဲကိုတိုင်ကိုကျလက်တွေ့ဆန်းသက်ခွင့်ရကြမှာဖြစ်ပါတယ်။ကလေးတွေပါလေးလံနိုင်တဲ့ပြတိုင်းဖြစ်ပထမဆုံးအချိန်1992ခုနှစ်မှာဖွင့်လှစ်ခဲ့ပြီးအခုနောက်ဆုံး Studiometer 9000ကျော်ဝန်းနဲ့ Experimentian ပြတိုင်းတစ်ခုတော့3နှစ်ကြာအချိန်ယူပြီးမွမ်းမံတည်ဆောက်ခဲ့ရတာပါ။ပြရိုက်ကပြကန်း16ခုရဲမှာတော့သိပ္ပံပညာနဲ့ရေစွမ်းရင်ကြောင်းလက်တွေ့စမ်းသပ်လေ့လာနိုင်မဲ့အစီအစဉ်တွေလိုထူးထူးခြားခြားသိပ္ပံပညာအခြေခံစမ်းသပ်မှုတွေပါဝင်ပါတယ် Experimentian ပြရိုက်ရဲ့အမှုဆောင်ရာရှိချုပ် Kim Gladstone Harlaff ကတော့သိပ္ပံပညာရက်ကိုအမြင်သင့်နဲ့လေ့လာနိုင်မှုရည်ရွယ်ဖန်တီးထားတာလို့ပြောပါတယ
် The idea is that you involve yourself in doing something that is new.difficult
စံတိခဲ့ခဲ့ပြီးထူးခြားတဲ့အရာတစ်ခုကိုကိုယ်ပိုင်ဉာဏ်နဲ့ချင်းချင်းစဉ်းစားပြီးပါဝင်ကြဖို့ကိုယ်ပိုင်ကဘာတစ်ခုကိုပုံပေါ်ဖန်တီးရင်လက်တွေ့ဆန်းသက်ကြည့်နိုင်မှုစိတ်ကူးနဲ့လုပ်ခဲ့တာပါ
ပြရိုက်မှာပြသထားတဲ့ဤပညာအသစ်တွေထဲမှာတော့ခေရှိပြေးနေတဲ့လေဆာရောင်ကြီးသုံးအရာမှဆောင်းတလက်ကိုလည်းတွေ့ကြရမှာပါဆောင်းကျိုးတွေကိုလေဆာရောင်ကြီးနဲ့ဖန်တီးထားတဲ့ဆိုရင်လည်းတကယ်ဆောင်းအစ်စ်လိုပဲလက်တွေ့တိခတ်လို့ရပါတယ်ဒီလိုခေရှိပြင်းနေတဲ့ဤပညာတွေပြသထားပြီးမလဲအစင်းမြင့်လက်ကင်ဖုန်းတွေလူမှုကွန်ရက်တွေနှွမ်းမှုနေတဲ့ဒီကနေ့ခေတ်ကဘာကြီးမှာတခြားလေးလာစူးစမ်းစရာတွေရှိနေသေးတယ်ဆိုတော့ကိုပြသဖို့ရည်ရွယ်တယ်လို့လည်းအမှုဆောင်ရာရှိချုပ် Gladstone Harlaff ကပြောပါတယ
် You cannot fight the social medias and the smartphones and that's we do not want to fight these things but
လူမှုကွန်ရက်တွေအစင်းမြင့်ဖုန်းတွေကိုတော့တိုက်ဖြတ်နိုင်မှာမဟုတ်ပါဘူးကျွန်တော်တို့ကလည်းမတိုက်ဖြတ်ချင်ပါဘူးဒါပေမဲ့လည်းကဘာကြီးကိုပုံစံမျိုးနဲ့ချင်းကပ်လို့ရတယ်ဆိုတာကိုတော့လူတွေကိုကျွန်တော်တို့ကသက်သေပြချင်ပါတယ်တကယ်တော့ပြပွဲတွေမှာလက်တွေဆန်းသက်ကြတဲ့အချိန်မျိုးမှာလူတိုင်းကသူတို့ဖုန်းတွေကိုသတိတောင်မရကြပါဘူ
းပြတိုင်းမှာပဲအလဲပတ်လာသူတွေကိုယ်တိုင်သရုပ်ဆောင်နေတဲ့ရုပ်ရှင်တို့ခုကိုလည်းကဘာမှာပထမဆုံးဖြစ်ဖန်တီးထားပါတယ် ပြည်သက်တွေရဲ့လှုပ်ရှားမှုတွေကိုအာယုံခံကြရရင်းနဲ့ခြေရာခံပြီးဇောင်းဝင်ငန်းတွေကအတိုင်းပေါင်စည်းရာရေစီရန်တစ်လျှောက်လိုက်ပါသွားတာတွေကိုသယုံဆောင်ကြရပါတယ်ငင်းငင်းထိုင်မနေနိုင်တဲ့ main ကလေးလို့အမည်ပေးထားတဲ့ဇလံမှာတော့ကဘာကြီးကိုဘလို့ကနေဘလို့ရောက်လာမှမသိတဲ့မြူကိုးတွေကိုတက်ဖြစ်ဖို့ကြိုးစားခဲ့တဲ့ main ကလေးငယ်တယောက်ကြောင်းလို့ဆိုပေမဲ့တကယ်တော့လူတွေတက်ကြွလှုပ်ရှားစေဖို့ရည်ရွယ်တယ်လို့လည်းပြာကန်းပုံစံထုတ်သူ Henrik Haskon ကပြောပါတယ
် When we go to work, when we go to school, we sit down and we have all these technology gadgets we have phones iPhones iPads and computers
အလုပ်တို့ကျောင်းလွန်သွားတဲ့အခါကျွန်တော်တို့တစ်ချိန်လုံးထိုင်နေကြတာပါဖုန်းတွေ iPhone iPad တွေကွန်ပျူတာတွေလိုအစ်မြင့်နည်းပညာသုံးပစ္စည်းတွေနဲ့တစ်ချိန်လုံးထိုင်နေကြတာပါဒါကအနောက်ကမ္ဘာမှာတကယ့်ပြဿနာကြီးပါကျွန်တော်တို့တွေအထိုင်များလွန်ပါတယ်
ပြကန်းနေတဲ့ကဒိမတ်တယူပူဆောင်ရေးကုမ္ပဏီ mask နဲ့ပူပေါင်းဖန်တီးထားတဲ့စစ်ကမ်းပုံစံငယ်မှာတော့ကမ္ဘာကုန်သွယ်ရေးဖြန့်ကျက်မှုနဲ့အကျိုးသက်ရောက်မှုတွေကိုလေ့လာနိုင်အောင်လဲစီစဉ်ထားပါတယ်ဇန်နဝါရီလနောက်ပိုင်းမှာဖွင့်လှစ်လိုက်တဲ့ပြရိုက်ကိုတော့ဒီနှစ်2019ခုနှစ်ထဲမှာလူ9သိန်းလောက်ထိလာရောက်လည်ပတ်လိမ့်မယ်လို့လဲတာဝန်ရှိသူတွေကမျှော်လင့်ထားကြပါတယ်ခင်ဗျာ
တော်ရရှိမြတ်ခင်ဗျာဒီနေ့မဟာအတာတကြံကာလအတွက်အများပြည်သူရုံးပိတ်ရက်ကိုခါရိုင်းနှစ်တည်းလို့ဆက်ရက်မဟုတ်ပဲ9ရက်ပဲတတ်မှတ်လိုက်ပါတယ်ဒီတကြံကာလအများပြည်သူရုံးပိတ်ရက်လျှော့ချတဲ့ကိစ္စအစိုးရအဖွဲ့ရဲ့လုတ်ကင်ပုံအပေါ် VOA သောတာရှင်တွေကဘယ်လိုမြင်ကြပါသလဲပိတ်ရက်ဆက်ရက်ကနေ9ရက်ပဲတတ်မှတ်လိုက်တာကိုရောသဘောတူကြပါသလားအခုလာမယ့်အင်္ဂါညဒိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာဒိုင်းရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားစေလိုပါတယ်ကိုဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုလည်းစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ်ပေးပို့ထားလို့ရနိုင်ပါတယ် VOE ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိနေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
အင်္ဂါနေ့ညထုတ်လွှင့်မဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်အခုတော့သတင်းကျမရဲ့သတင်းဆောင်ပါဘက်ကိုအလှည့်ပေးချင်ပါတယ်တော်ရရှင်များရှင်ကြာရှည်ခံအသင့်စားသုံးနိုင်အောင်ပြုလုပ်ထားတဲ့အစားအစာတွေကြောင့်ဥမကြီးကန်စာဖြစ်နိုင်ပါတယ်အခုချိန်မှာလူငယ်ပိုင်းတွေမှာပါဒီယောဂဖြစ်ပွားတာတွေ့ရတာကြောင့်အစားအသောက်ကိုဂရုတစိုက်ရွေးချယ်စားသောက်သင့်ဖို့လိုတဲ့အကြောင်းကိုတော့ဒေါက်တာတန့်စောကတင်ပြပေးထားပါတယ်ရှင်
ဥမာကြီးကင်ဆာယောဂါဟာအဖြစ်များတဲ့ကင်ဆာယောဂါအမျိုးအစားတွေထဲမှာတစ်ခုပါဝင်ဖြစ်ပြီးပျောက်ကင်းအောင်ကုသဖို့ခက်ခဲတဲ့ယောဂါတစ်ခုဖြစ်ပါလေယောဂအဆင့်နိုင်တဲ့အချိန်တွေမှာဖော်ထုတ်ကုသနိုင်ခဲ့မယ်ဆိုရင်ပျောက်ကင်းအောင်ကုသနိုင်တဲ့အခွင့်အရေးတွေရှိပေမဲ့ယောဂဖော်ထုတ်နိုင်တဲ့သူအရေးအတွက်ကတော့နည်းပါးနေပါသေးတယ်။ဥမာကြီးကင်ဆာယောဂါကိုယောဂနှုစင်မှာဖော်ထုတ်သိရှိနိုင်မှုအတွက်ဒီပေလက္ခဏာတွေကိုအမြင့်ပြတ်စောင့်ကြည့်နေဖို့လိုအပ်တယ်လို့ကျန်းမာရေးစစ်ဆေးမှုတွေကိုလည်းအချိန်မှန်မှန်ပြုလုပ်ပေးဖို့လိုအပ်တယ်လို့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းမှအတွင်းမှဖြစ်သူဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ်
လက္ခဏာပေါ်နေပြီဆိုရင်တော့နည်းနည်းလေးနောက်ကျတဲ့အချိန်မှာပါနေတယ်အဲ့တော့သူတို့ဥမာကြီးကင်ဆာရဲ့လက္ခဏာတွေကတော့ဝန်းရဲ့လေးထပုံမှန်မဟုတ်တော့ဘူးပေါ့နော်ဆရာတို့အဲ့မှာလဲပြောင်းလဲလာတယ်ဝန်းကဝန်းချုပ်ရာနေဝန်းရည်တွေသွားတာဖြစ်ဖြစ်မယ်ဝန်းပုံမှန်သွားတဲ့လူကဝန်းတောက်လျှောက်စတိုက်ဝန်းချုပ်လာမယ်နော်ဟိုနောက်တစ်ခါဆရာတို့မနေ့မိုးလင်းမှာမအေးရထမှာဝန်းရည်တွေနေတိုင်းလူတို့သွားနေတာမျိုးတွေရှိတယ်ဒါမျိုးလေးတွေဆိုရင်တော့ဝန်းလေးထပြောင်းပြီဆိုရင်တော့ဒါဥမာကြီးကင်ဆာကိုသတိထားသင့်ပြီအထူးသဖြင့်တော့အသက်50ကျော်ရင်တော့အသက်50ကျော်တဲ့လူမှပို့ဖြစ်တယ်ဆိုမှအခုနောက်ပိုင်းမှာတော့အသက်40အောက်တည်မှာပါစပြီးတွေ့လာတဲ့အတွက်ကြောင့်ဝန်းသွားတဲ့လေးထပြောင်းလို့ရှိရင်ဒါဒီဆရာတို့အာလီဝန်နဲ့ဆိုင်းနေနဲ့သတိထားကြည့်ပြုဖို့လိုပါတယ်ပေါ့နော်ကိုယ့်ရဲ့လူနာကဒီလိုဝန်းလေးထပြောင်းနေနော်ကိုယ့်ရဲ့ဆွေမျိုးသားချင်းတွေကဒီဥမာကြီးကင်ဆာနဲ့တေဆုံးသွားလို့သူကဥမာကြီးကင်ဆာစမ်းသပ်စစ်ဆေးခြင်းနဲ့ဘလို့ပြုမှုဆောင်ရွက်ရမလဲဆိုရင်ခုနဆရာတို့ပြောတဲ့ fetal alcohol blood ကိုဆစ်လို့ရတယ်သွေးထဲမှာဆိုလို့ရှိရင်တော့ CEA အဲကျူမမဂါစီဆရာတို့ဆစ်လို့ရတယ်အဲ့မှာမှာတန်တရားဖြစ်ပွဲရှိတယ်တက်ကလည်းခုနပြောတယ်50ကျော်နေပြီဆိုရင်တော့လိုဘ GS ကိုနော်ဒီဥမာကြီးကိုမှန်ပြောင်းထည့်ပြီးစစ်ဆေးဖို့အတွက်အကြံပြုလွှဲပြောင်းစစ်ဆေးကုသဖို့အတွက်အကြံပြုလို့ရပါတယ
်ဘလို့အကြောင်းအရာတွေကြောင့်ဥမာကြီးကင်ဆာယောဂါဖြစ်ရတယ်ဆိုတာကိုတိတိကျကျပြောလို့မရပါဘူးမယ်ဥမာကြီးကင်ဆာယောဂါဖြစ်အောင်တွန်းအားဖြစ်စေတဲ့အကြောင်းအရာတွေကိုတော့လေ့လာတွေ့ရှိထားပါလေ
ကိုယ့်ရဲ့ဆွေမျိုးသားချင်းထဲမှာဥမာကြီးကင်ဆာရှိတဲ့လူတွေကကိုမဥမာကြီးကင်ဆာဖြစ်ဖို့ကြာခိုင်တော့များတယ်ဆေးလေးတောက်တဲ့လူတွေမှဖြစ်ပါတယ်နောက်တစ်ခါအသီးရွက်သီးနှံတွေအစားတောက်နေတယ်ညီတဲ့အသားတွေစားတောက်တာများတဲ့လူတွေကြာရှည်ခံအစားတောက်စားများတဲ့လူတွေအဝလွန်တဲ့လူတွေနော်အဲ့တော့အဲ့လူတွေမှပုံပြီးဖြစ်များပါတယ
်ကင်ဆာရောဂါအမျိုးမျိုးကိုဖြစ်စေနိုင်တဲ့အကြောင်းအရာတွေထဲမှာဆေးလေးတောက်တာကိုလက်လှုပ်ရှားမှုနည်းပါးတာနဲ့အဝလွန်တာတွေပါဝင်ပါတယ် ဆလိတ်တောက်တုံးမှုရက်တံမီကိုလက်လို့ရှာမှုပြုလုပ်မယ်အဝမလုံအောင်ထိန်းသိမ်းထားမယ်ဆိုရင်ဥမာကြီးကင်ဆာယောဂအပါဝင်ကင်ဆာယောဂတချို့ကိုကြိုတင်ကာကွယ်ရရောက်ပါတယ်ကင်ဆာယောဂဖြစ်စေတဲ့အခြေခံအကြောင်းအရာတွေအပြင်မှားရင်းနဲ့အစားအသောက်ရွေးချယ်စားသုံးမှုတွေကလည်းဥမာကြီးကင်ဆာယောဂနဲ့ဓာတ်ရိုက်ဆက်ဆက်မှုရှိနေတယ်လို့သိရပါတယ
်အစားအသောက်မှာပုံစံပြောင်းလဲသွားတယ်နော်အဲ့တော့ပုံမှန်အိမ်မှာချက်ပြုတ်စားသောက်တာတွေဆိုင်ရင်အပြင်ကလွယ်လွယ်ကူရတဲ့အသင့်စားအစားအသောက်တွေစားသောက်တာကြာချိန်တန်စားသောက်တွေဥပမာခေါက်ဆွဲကြောက်ထုတ်လိုမျိုးပေါ့နော်ပြီးတော့တခါဝဲဥချောင်းလို့ကြာချိန်တန်စားသောက်တွေနော်ဒါတွေစားသုံးမှုလုံးမြင့်မားလာတဲ့အတွက်ကြောင့်ဥမာကြီးကင်ဆာဖြစ်များလာတယ်တစ်ဖက်မှာအသီးရွက်အသီးနှံစားသောက်မှုနည်းရင်ဖြစ်တဲ့အတွက်ဆရာတို့ကကာွယ်ရင်းနေနေဆိုရင်အသီးရွက်အသီးနှံ၅ကိုပိုစိုးစားပါခြေလေးချောင်းသားတစ်ပတ်ကိုတစ်ရက်ပဲစားပါစသည်အားဖြင့်ဆရာတို့အကြံပြုပါတယ်
ကျမကြီးနဲ့မင်းကြီးညွတ်တဲ့မှားရင်းနဲ့အစားအသောက်တွေကိုတခါတရံစားသုံးမိတာဟာမသိတာပါပဲဆွဲဆဲမဲမဲအစားသုံးနေမိပြီဆိုရင်တော့ဥမာကြီးကင်ဆာယောဂဖြစ်ဖို့အခွင့်အရေးများနေပြီဖြစ်ပါတယ်မိမိတို့ရဲ့ရင်သွေးငယ်လေးတွေကိုလည်းအသင့်စားသုံးနိုင်တဲ့အစားအစာတွေနဲ့ကြာရှည်ခံအောင်ပြုလုပ်ထားတဲ့အစားအစာတွေကိုနှစ်သက်ဆွဲလန်းမှုမရှိအောင်ငယ်စဉ်ကတည်းကလေ့ကျင့်သင်ကြားပေးထားဖို့လိုအပ်ပါတယ
်အစားအသောက်နဲ့ဓာတ်ရိုက်ပတ်သက်တာဖြစ်တဲ့အတွက်ကျမကြီးနဲ့မင်းကြီးညွတ်တဲ့အစားအသောက်တွေကိုရှောင်ကြဉ်ပါတခါတလေစားမိတာကရင်းမြီးတော့လဲဆွဲဆွဲမြဲမြဲစားသုံးမယ်ဆိုရင်အမှန်တကယ်ဖြစ်ပါတယ်အခုဆရာတို့စီမှာဆိုရင်အသက်20အထိအငယ်ဆုံးအနေနဲ့အသက်20ရွယ်မှာဥမာကြီးကင်ဆာဖြစ်တာလေးစပြီးတွေ့နေပါပြီဒါကြောင့်မလို့ကလေးမိဘတွေနေရာလဲကိုယ့်ရဲ့သားသမီးတွေကိုငငယ်တွေကဒီလိုဟိုကြာရှည်ကန်စားတော့သုံးဆွဲတာလို့เนาะဒီအာလူကျော်တို့ချက်ကျော်တို့စတဲ့အစင်သက်စားတော့တယ်ဒါတွေငငယ်တွေကအကျင့်မလုပ်ပေးပဲနဲ့ကိုယ့်အိမ်မှာချက်ပြုတ်စားတော့တဲ့စားတော့တွေဦးစားပေးရှိချေစားတော့စီကျင်ပါတယ်နောက်တစ်ခါကိုလက်လှူရှားတွေအခုခင်မှာလှူရှားမှုနည်းနေပါတယ်အဲ့တော့ကိုလက်လှူရှားမှုနည်းတဲ့အတွက်ကြောင့်ဒီဥမာကြီးကင်ဆာပြင်တခြားကင်ဆာတွေလည်းဖြစ်ပွားမှုနှုန်းတက်လာတာပ
ါအကြောင်းမျိုးမျိုးကြောင့်ဥမာကြီးကင်ဆာယောဂဖြစ်နိုင်တဲ့ဆိုပေမဲ့မှားရွံ့တဲ့အစားအစာတွေကိုစားသုံးနေခြင်းဟာဥမာကြီးကင်ဆာယောဂဖြစ်စေတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်တာကြောင့်အစားအသောက်တွေကိုကျန်းမာရေးနဲ့ညှိနှောင်းအောင်ခီးတစ်ဆိုင်ရွေးချယ်စားသုံးသင့်တဲ့အကြောင်းတင်ပြပို့လိုက်တာဖြစ်ပါတယ်ကျွန်တော်တန်းစောပါ
ဒေါက်တာတန်းစောတင်ဆက်တဲ့ကျန်းမာရေးသတင်းဆောင်ပါအောင်နားဆင်ခဲ့ရဖြစ်ပါတယ်။ VOA ရဲ့သတင်းကုန်တွေညနေခင်းသတင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဖြစ်ပါတယ်ရှင်။နောက်နှစ်နာရီမှာထုတ်လွှင့်မဲ့ညပိုင်းအစီအစဉ်မှာတော့မြမဒီမိုကရေစီရေးရာဆွေးနွေးခန်းမြမပြည်မပေးစာများဦးစီးသူအောင်မြင့်ရဲ့မြမအရေးသုံးသက်ချက်နဲ့တခြားထူးခြားစံပြသတင်းတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။ခုလိုသတင်းကွင်နေညနေခင်းရဲ့ကြံနေသေးတဲ့အချိန်မှာတော့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတိန်ညီထိုက်ကတက်ကြေညာပေးပါအောင်ရှင
်။နယ်သာလန်နိုင်ငံကတူရကီအစိုးရဝန်ကြီးတဦးကိုနိုင်ငံတွင်ဝင်ရောက်ခွင့်ညှင့်ပယ်လိုက်ပြီးတခြားတဦးကိုနှင်းနှင်းလိုက်ပြီးတဲ့နောက်မှာတော့လက်သင့်ခံနိုင်စရာမရှိတဲ့ဒီဆောင်ရွက်ချက်အပေါ်မှာအပြင်းထန်ဆုံးနှီးလန့်တွေနဲ့တုံ့ပြန်သွားမယ်လို့တူရကီဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။တူရကီနိုင်ငံကနယ်သာလန်တရုတ်ကိုလည်းတူရကီအာဏာပိုင်တို့ချိတ်ပိတ်ပါတယ်ဒီကနေ့တင်းငင်းနေနေအစောပိုင်းမှာတော့တူရကီအစိုးရဝန်ကြီးတွေအပေါ်ပြုမှုပုံကိုမချေနှက်ကြတဲ့တူရကီအစိုးရကိုထောက်ခံသူတွေနဲ့နယ်သာလန်မြင်းစည်းရဲတွေချာမှာရော်တာဒမ်မြို့မှာထိတ်တိုက်တွေ့ခဲ့ပါတယ်အာဏာတိုးချဉ်နိုင်ရေးအတွက်နောက်လာတဲ့လူထုဆန္ဒခံယူပွဲကျင်းပနိုင်အောင်ကြိုးစားနေတဲ့တူရကီသမ္မတရဲ့တူရကီအစိုးရကိုထောက်ခံကြောင်းပြသတဲ့အနေနဲ့ဆန္ဒပြသူ2000နီးပါးတို့နိုင်ငံရဲ့ဒုတိယအကြီးဆုံးရော်တာဒမ်မြို့ကတူရကီကောင်စစ်ဝင်ရုံအပြင်မှာစုဝေးခဲ့ကြပြီးနောက်မှာရဲတွေနဲ့ထိတ်တိုက်တွေ့ခဲ့တာဖြစ်ပါတယ်အဲဆစ်သွေးကြတွေထိ ंछ ုပ်ထားစေဖြစ်တဲ့မိုဆူးမြို့နောက်ဖက်ချန်ဒေသကိုသိမ့်ပိုင်နိုင်ရေးအတွက်အမေရိကန်ထောက်ခံမှုပေးထားတဲ့အီရတ်တပ်ဖွဲ့တွေကတနင်္ဂနွေနေ့မှာပို့ပြီးတော့ထိုးဖောက်တိုက်ခိုက်နေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲစည်းဝေးကာလအတွင်းထရန့်တာဝါကတယ်လီဖုန်းတွေကိုကြားပြတ်ခိုးယူနားထောင်ခဲ့တဲ့ဆိုတော့တက်တဲ့အထောက်အထားတွေကိုမနေ့ဖြန်တနင်္လာနေ့မှာထုတ်ပေးဖို့သမ္မတဒေါ်နယ်ထရန့်ကိုအမေရိကန်လွှတ်တော်ထောက်လှမ်းရေးဆိုင်ရာကော်မတီကတောင်းဆိုထားပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကတော့ဂျော့ဘိုအိတ်နဲ့အမျိုးသားတအုပ်ဟာဝါရှင်တန် DC မြို့တော်မှာရှိတဲ့သမရအင်ပြူတော်ဝင်းနဲ့ဝင်ဖို့ချန်စီယုတ်ကိုကြော့တက်ပြီးတိတ်မကြခင်မှာပဲသူ့ကိုဖမ်းဆီးလိုက်ပါတယ်အထူးလုံခြုံရေးတပ်ဖွဲ့တွေကသူ့ကိုအလွယ်တကူပဲဖမ်းမိခဲ့တာဖြစ်ပါတယ်ရှင
်သတင်းချင်းချုပ်ကိုမတင်ကြီးထိုက်ကြေညာပေးခဲ့တာဖြစ်ပါတယ်ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတော့စပိုင်းဆိုင်ရာအင်ဂျင်နီယာတော့ Crolinius Tanner ဖြစ်ပါတယ်ကျမနောက်လည်းပါပါ VOA American အတန်ရဲ့သတင်းလာနေမနေ့ပတ်အစီအစဉ်တွေကိုတော့မြမဆန်တော်ချိန်6နာရီခွဲကနေ9နာရီခွဲအထိလိုင်းတိုမီတာ24 32နဲ့40တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင် VOA ကိုအားပေးနားဆင်ကြတဲ့အတွက်လည်းအထူးကျေးဇူးတင်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျန်းမာရွှင်လန်းကြပါစေရှင်
This program has come to you from the Voice of America, Washington.